အမေရိကန်မှာလူမဲမျိုးသားတဦးရဲကဖမ်းဆီးထားစဉ်သေဆုံးသွားရကနေနိုင်ငံတော်မှာဖြစ်နေတဲ့အကြမ်းဖက်မှုတွေကိုရင်ဆိုင်ဖို့အတွက်မင်းနီဆိုးဒါပြည်နယ်ပါဝင်တခြားပြည်နယ်7ခုကပြည်နယ်အုပ်ချုပ်ရေးမှုတွေဟာပြည်တွင်းလုံခြုံရေးအရန်တပ်ဖွဲ့တွေကိုဆင့်ခေါ်လိုက်ပါတယ်။မင်းနီဆိုးဒါပြည်နယ်မင်နီယားပိုလစ်နဲ့အနာကစိန်ပေါ်မြို့တွေပါဝင်နိုင်ငံတော်ကတခြားမြို့တွေမှာအစောပိုင်းတုန်းကငင်းညမ်းစွာဆန္ဒပြနေကြတာတွေဟာနောက်ပိုင်းမှာတော့လူရဲတားတွေမိရှုဖြက်စီးတာတွေနဲ့တခြားအကြမ်းဖက်မှုတွေအထိဖြစ်လာခဲ့ရတာကနေလုံခြုံရေးအခြေအနေကိုထိန်းသိမ်းဖို့ပြည်내အစိုးရတွေကစီစဉ်ခဲ့ကြတာပ
ါ We fully have activated the National Guard those folks have been staging
ဒီလိုလုံခြုံရေးအရန်တပ်တွေကိုအပြည့်အဝတာဝန်ပေးထားပြီးလိုအပ်တဲ့လုပ်ငန်းတွေကိုစတင်နေဖြစ်ကြောင်းမင်းနီဆိုးဒါပြည်내အုပ်ချုပ်ရေးမှူးတင်မော့စ်ကမနေ့တုန်းကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါအမေရိကန်နိုင်ငံတော်ကဂျော်ဂျီယာ၊ကင်တက်ကီ၊အိုဟိုင်ယို၊ဝစ်ကွန်ဆင်၊ကော်လိုရာဒို၊ယူတာ၊ဝါရှင်တန်၊ကယ်လီဖိုးနီးယား၊တန်နစီ၊မစ်ဇူရီနဲ့တက်ဆတ်ပြည်နယ်တွေမှာလည်းဆန္ဒပြပွဲတွေကနေအကြမ်းဖက်မှုတွေအထိဖြစ်လာတဲ့အတွက်ဒါတွေကိုနှိမ်နင်းဖို့အတွက်အရန်တပ်ဖွဲ့တွေကိုဆင့်ခေါ်ထားပါတယ်။ကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့မှာတော့မနေ့ညကဆန္ဒပြတဲ့သူတွေကလမ်းပေါ်ထွက်မီးရှို့ခဲ့တာကြောင့်ပြည်နယ်အုပ်ချုပ်ရေးမှူးဂေဗန်နျူဆမ်ကအရေးပေါ်အခြေအနေကြေညာထားပါတယ်။အိန္ဒိယနာပြည်နယ်အိန္ဒိယနာပိုလစ်မြို့မှာတော့ဆန္ဒပြပွဲတွေဒုတိယနေ့ဖြစ်ခဲ့တဲ့မနေ့ကပြစ်ခတ်မှုတွေဖြစ်ပွားရာမှာတယောက်သေဆုံးပြီးတော့နှစ်ယောက်ဒဏ်ရာရခဲ့ပါတယ်။ညောင်မြို့မှာလည်း300ဇက်တိုက်လမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။နိုင်ငံတော်ဆန္ဒပြပွဲတွေအတွက်အကြမ်းဖက်မှုတွေကြောင့်လူ1400ထပ်မင်းဖမ်းဆီးခံခဲ့ရကြောင်းလည်း AP သတင်းကဖော်ပြထားပါတယ်ခင်ဗျာ။